နိုင်ငံရောက်မြန်မာအလုပ်သမားတွေအခွင့်အရေးအကာအကွယ်ပေးဖို့ရည်ရွယ်ပြီးတော့မြန်မာအစိုးရကအချက်အလက်တွေစတင်စုဆောင်းနေတဲ့တဲ့တင်ကိုကျွန်မဆုစုကပြောပြပေးပါမယ်ကိုဗစ်ကရောဂါကာလမှာအလုပ်ရုံတွေပိတ်သိမ်းလိုက်လို့နေရပြန်လာကြတဲ့မြန်မာအလုပ်သမားခန့်မှန်းခြေ8000ကျော်ရှိပေမဲ့တိမ့်နေချီပြီးထိုင်းနိုင်ငံထဲမှာကျန်ရှိနေသေးဖြစ်ပါတယ်။ဒီအလုပ်သမားတွေအနေနဲ့အထူးသဖြင့်အခုလိုကရောဂါကာလမှာအခက်အခဲကြုံရတာမျိုးအခွင့်အရေးတွေချိုးဖောက်ခံရတာမျိုးတွေရှိခဲ့ရင်ကာကွယ်နိုင်မှုရည်ရွယ်ပြီးစီးရင်စတင်ပြုစုနေတယ်လို့ထိုင်းနိုင်ငံရနောင်းမျိုးအခြေဆိုင်မြန်မာအလုပ်သမားတန်ရာရှိဦးကျော်စိုးဝေက VOA ကိုပြောပါတယ
်။လက်ရှိဟိုထိုင်းနိုင်ငံထဲမှာဟိုလုံနေတဲ့လူတွေဆိုရင်ဖြေလို့ရပါတယ်ကွာ။အဲ့ဒီမှာကျွန်တော် option လေးသေးသေးထားပါတယ်။အဲ့လိုဆိုတော့ကျွန်တော်လည်းဟိုအကျဉ်းကြီးရတယ်ပေါ့။ဒီ MOU ကဘယ်နေရာလောက်ရှိလဲဒါအဲ့လိုအောက်ခံမင်းနဲ့ဖြစ်နေတာကဘယ်နေရာရှိလဲပေါ့နော်။ပြီးရင် PG ပြီးပြီးရဲအဲ့လိုဟာတွေဝင်နေတာဘယ်နေရာရှိလဲပေါ့။အဲ့လိုဟာလေးတွေသိရတာပေါ့။ကျွန်တော်ကတော့ဟိုလူတိုင်းကိုဖြည့်သိချင်တာပေါ့နော်။ဘာလို့ဆိုဒီ service ဆောက်တယ်ဆိုရင်ဒီသဘောတရားကတော့အချက်လက်များများရနိုင်လေတော့ကပို့ပြီးဟိုအထောက်ပံ့ဖြစ်လေပေါ့နော်။အဲ့ဆိုတော့ဒီ reset ကတော့ဒီအလုပ်သမားတွေပူးပေါင်းပါဝင်ဆောင်ရွက်ပေးတဲ့ပုံမှာပဲဟိုရာလက်ကောင်းတစ်ခုကတော့ဟိုထွက်လာမယ်လို့တော့ကျွန်တော်တို့ပြောနေပါတယ
်။အခုကောက်နေတဲ့စီးရင်ဟာတရားဝင်လမ်းကြောင်းနဲ့လာရောက်အလုပ်လုပ်ကြတဲ့သူတွေအပြင်အထောက်အထားမရှိသူတွေအတွက်ပါအကျုံးဝင်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကိုဥပဒေအရကောက်ဝင်နိုင်မှုရည်ရွယ်ပြီးစီးရင်ကောက်ယူရမှာတော့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအလုပ်သမားအရေးလှုပ်ရှားသူဦးမိုးဝေကပြောပါတယ်။
ဒီ service ဆောင်ရမ်းနဲ့ပင်ရမယ်ဆိုတဲ့ကိစ္စကတော့ထင်သားသလောက်တော့မရနိုင်ဘူးကြာ။ဘာကြောင့်လဲဆိုတော့လုံမားတွေကချို့ information အချက်လက်ဟိုသူတို့စီမရောက်နိုင်တာလည်းရှိတယ်တကူ။နောက်တစ်ခုကဆိုရမုန်းတဲ့ဖွဲ့စည်းတွေကနေတစ်ဆက်ကူညီတောင်းပြီးတော့လုပ်တာတော့ရနိုင်ပါတယ်။ဒါပေမဲ့လည်းဒီ Thai ကဒီလုံသမားတွေရဲ့ခက်ခဲကိုထက်ထဲဝင်ဝင်တော့သိဖို့တော့လိုတယ်ကြာ။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့ကြုံခဲ့ရပြီးတဲ့နောက်မတ်လလောက်ကစပြီးသွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်သလိုလုပ်ငန်းတွေလည်းရပ်ဆိုင်းလိုက်ရတဲ့အတွက်အလုပ်လမဲ့ဖြစ်လာကြရတဲ့ရွှေ့ပြောင်းအလုပ်သမားတွေအများအပြားနေရပ်ကိုပြန်ကုန်ကြတာပါဒီအတွက်လည်းလုပ်ငန်းတွေပြန်လည်းလုပ်ကိုင်ခွင့်ရတဲ့အခါအလုပ်သမားလိုအပ်ချက်နဲ့ကြုံရမှာကိုစိုးရိမ်လာနေကြတယ်ထိုင်းနိုင်ငံကလုပ်ငန်းရှင်တွေကလည်းလုပ်သားအင်အားနဲ့ပတ်သက်လို့စီးရင်ပြုစုဖို့တရားဝင်အထောက်အထားမရှိသူတွေကိုပါအလုပ်လုပ်ခွင့်ပြုဖို့အစိုးရကိုတိုက်တွန်းတာတွေလည်းရှိနေပါတယ်ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်